လူ့ကိုယ်ရေးလှုပ်ရှားသူတွေရဲ့ website တစ်ခုကိုပိတ်ခိုင်းတဲ့မြန်မာအစိုးရရဲ့အမိန့်ဟာလွတ်လပ်စွာပြောဆိုခွင့်နဲ့တရင်ချက်လက်တွေရယူခွင့်တွေကိုချုပ်ဖောက်တာဖြစ်ကြောင်းနဲ့ဒီအမိန့်ဟာမြန်မာစစ်တပ်ကိုဝေဖန်ပြောဆိုနေတာတွေကိုဖိနှိပ်ဖို့ယူရဲချက်နဲ့လှုပ်ဆောင်ခဲ့တာဖြစ်ကြောင်း Article 19အဖွဲ့ကပြောပါတယ်။ဗြိတိန်နိုင်ငံအခြေစားတရင်လွတ်လပ်ခွင့်နဲ့တရင်ရယူနိုင်ခွင့်ရရှိရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ဖြစ်တဲ့Article 19အဖွဲ့ရဲ့အာရှဒေသခွဲအခြေခံမတရူဘာဂါကမြန်မာအစိုးရဟာဝေဖန်ပြောဆိုမှုတွေကိုနှုတ်ဆက်အောင်လုပ်ရမှာတဖြည်းဖြည်းနဲ့ပိုပြီးရည်တင်လာတယ်လို့လည်းပြောပါတယ်။မှန်မှန်တရင်တွေတည်နေတဲ့ဆိုပြီး Justice for Myanmar website ကိုပိတ်ခိုင်းတဲ့ညကြားလွာကိုဟုတ်လား29ရက်နေ့ကအင်တာနက်ဆက်သွယ်ရေးကုမ္ပဏီတွေကလက်ခံရရှိခဲ့တာလို့လည်းစက်တင်ဘာလ2ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ Article 19ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Justice for Myanmar website ဟာမြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ခြားစားမှုတွေကိုထုတ်ပေါ်ရေးသားနေတဲ့ website ဖြစ်ပါတယ်။ Justice for Myanmar သတင်း website ကိုပိတ်ပင်ရမှာလဲ website မှာဖော်ပြထားတဲ့သတင်းတစ်ခုချင်းစီကိုကန့်တွဲဖြည့်ရှင်းလို့ရနိုင်ရတဲ့အနေနဲ့ website တစ်ခုလုံးကိုပိတ်ပင်ကြတာကိုတွေ့ရကြောင်းပုံမှန်အားဖြင့် website တွေကိုပိတ်ပင်တာကတရားရုံးဒါမှမဟုတ်လွတ်လပ်ပြီးဗက်မလိုက်တဲ့တရားစီရင်ရေးအဖွဲ့တစ်ခုကလှုပ်ဆောင်ရမှာဖြစ်တယ်လို့ပါဝင်ပတ်သက်နေတဲ့ internet ဆက်သွယ်ရေး company website ကိုကန့်တွဲနေသူတွေနဲ့လူမှုအဖွဲ့အစည်းတွေအနေနဲ့တရားရုံးမှာဖြည့်ချလျှောက်ထားခွင့်ရှိရမှာဖြစ်ကြောင်း Article 19အဖွဲ့ကထောက်ပြထားပါတယ်